ကာဇာမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့ဇာကနေပြန်လွတ်ပေးတာအပါအဝင်အစ္စရေးနဲ့ဟာမတ်စ်အကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိဖို့စိတ်ပိုင်းဖြတ်ထားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ
် We're determined to get a ceasefire that brings the hostages home and to get it now and the only reason
အခုလိုခက်ခဲတဲ့အခြေမျိုးမှာတောင်အပြစ်ရစဲပြီးဇာကနေချက်ချင်းပြန်လွတ်ဖို့အတွက်ကျွန်တော်တို့စိတ်ပိုင်းဖြတ်ထားကြပါတယ်သဘောတူညီချက်မရဘူးဆိုရင်ဟာမတ်စ်ကြောင့်ပဲဖြစ်ပါမယ်။အပြစ်ရရေးအဆိုပြုချက်ကိုတင်ပြထားပြီးဖြစ်ပါတယ်။ကျွန်တော်တို့ပြောထားသလိုပါပဲ။ဒါကိုအချိန်ဆွဲတာစင်ကြေပေးတာတွေလုပ်မနေပဲအများဆုံးလှုပ်ဆောင်ကြဖို့လိုအပ်ပါတယ်လို့အစ္စရေးသမ္မတအိုက်ဆက်ဟာဇော့ဂ်နဲ့တွေ့ဆုံပြီးသတင်းတောက်တင်တဲ့ပူးတွဲတွေ့ဆုံပွဲမှာဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါ။အစ္စရေးသမ္မတနဲ့တွေ့ဆုံမှုအတွင်းဂါဇာကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးကိစ္စလည်းပါဝင်တယ်လို့ဆိုပါတယ်။ဒဇာကနေပြန်လို့ရေးကိစ္စဟာနိုင်ငံတကာအတိုင်အဝန်အတွက်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့အစ္စရေးသမ္မတကတော့ပြောပါတယ်။ဟာမတ်စ်အနေနဲ့လက်ရှိတင်ပြထားတဲ့အပြစ်ရရေးအဆိုပြုချက်ကိုလက်ခံဖို့ဝန်ကြီးဘလင်ကင်ကအကြင်ကြင်ပြောဆိုထားပြီးဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအစ္စရေးကိုမရောက်ခင်ဆော်ဒီအာရေဗျနဲ့ဂျော်ဒန်နိုင်ငံတို့ကိုလည်းတွားရောက်ခဲ့ပါတယ်။အစ္စရေးသမ္မတနဲ့တွေ့ဆုံပြီးဝန်ကြီးဘလင်ကင်ဟာအပြစ်မှာရှိနေကြတဲ့ဆန္ဒပြသူတွေကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်ခင်ဗျာ။